ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာပြဿနာကိုမြန်မာဘက်ကနိုင်နိုင်နဲ့နဲ့မကင်တွယ်နိုင်ရင်အဲ့ဒီနယ်မြေကိုဘင်္ဂလားဒေ့ရှ်ကိုပေးလိုက်ဖို့အမေရိကန်ဝါရင်အောက်လွှတ်တော်အမတ်တဦးရဲ့အဆိုပြုချက်အပေါ်မှာဝေဖန်နေကြပါတယ်။ဇွန်လလယ်လောက်ကတောင်အာရှအတွက်2020မှာသုံးဆွဲမဲ့အမေရိကန်အစိုးရရဲ့ဘတ်ဂျက်ရထားချက်ကြားနာပွဲမှာအောက်လွှတ်တော်အာရှပစိဖိတ်ရေယာဆက်ကော်မတီဥက္ကဋ္ဌကတမတထရမ့်အစိုးရကိုဒီလိုအကြံပြုခဲ့တာဖြစ်ပါတယ်ဒီအကြောင်းသေးစိတ်ကိုတော့မတ်အင်ဂျင်နိုင်ကပြောပြမှာပါရှင
်ဂျွန်လ23ရက်နေ့ကအမေရိကန်အောက်လွှတ်တော်မှာအမေရိကန်အစိုးရရဲ့2020ပြည်နှစ်အတွက်တောင်အာရှဆိုင်ရာဘတ်ဂျက်ရထားချက်ကြားနာပွဲကိုပြုလုပ်ရမှာဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်တွေအရေးကိုအလေးပေးဆွေးနွေးခဲ့ပါတယ်ကြားနာပွဲကိုကမကထပြုခဲ့တဲ့အောက်လွှတ်တော်အာရှပစိဖိတ်ရေယာဆက်ကော်မတီဥက္ကဋ္ဌဝါရင့်ဒီမိုကရက်အောက်လွှတ်တော်အမတ် Bradley Sherman ကအဖွဲ့မိန့်ခွန်းပြောရမှာတောင်အာရှဒေသမှာရှိနေတဲ့အိန္ဒိယ၊ပါကစ္စတန်၊အာဖဂန်နစ္စတန်နိုင်ငံတွေရဲ့နယ်မြေအငင်းပွားမှုကိစ္စရဲ့အပါအဝင်တိရီလင်ကာနိုင်ငံတွင်ဖြစ်နေတဲ့တမင်းနဲ့ဆင်ဟာလီစ်တို့ဖြစ်နေတဲ့ပဋိပက္ခမှာအမေရိကန်ပြည်ထောင်စုရည်တည်ချက်သဘောထားအပြင်ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်ကိစ္စထည့်သွင်းပြောကြားခဲ့ပါတယ်အိန္ဒိယမြန်မာနိုင်ငံကနေထွက်ပြေးလာတဲ့တိတ်ငှက်ချီတဲ့ရိုဟင်ဂျာတွေလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုသူ့အနေနဲ့ကျေးဇူးတင်ကြောင်းနဲ့ရိုဟင်ဂျာတွေဟာသူတို့ကိုအကာအကွယ်ပေးတဲ့အစိုးရအောက်မှာပဲရှိတင်ကြောင်း Bradley Sherman ကအခုလိုပြောခဲ့ပါတယ
် If Myanmar or Burma is unwilling and or unable to be a good
ပြည်နယ်မြောက်ပိုင်းမှာနေထိုင်တဲ့ရိုဟင်ဂျာတွေရဲ့အခွင့်အရေးကိုအကာအကွယ်ပေးနိုင်မယ့်အုပ်ချုပ်မှုမျိုးမြန်မာအစိုးရကမလုပ်နိုင်ဘူးဆိုရင်အဲ့ဒီဒေသအစိတ်အပိုင်းကိုရိုဟင်ဂျာဒုက္ခသည်တွေကိုအကူအညီပေးဖို့စိတ်ဆန္ဒရှိနေတဲ့ဘင်္ဂလားဒေ့ရှ်ဘက်ဆွဲပြောင်းပေးတာကိုအမေရိကန်အစိုးရအနေနဲ့ထောက်ခံတင်တယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရိုဟင်ဂျာတွေအနေနဲ့သူတို့ကိုဖျက်ဆီးမဲ့သူမဟုတ်ပဲကာကွယ်ပေးတဲ့အစိုးရမျိုးအောက်မှာရှိတယ်ပါတဲ့။
ကျန်းမာပွဲအတွင်းတောင်အာရှနိုင်ငံတွေနဲ့ပတ်သက်လို့အမေရိကန်အစိုးရရဲ့လှုပ်ဆောင်ချက်တွေကိုနိုင်ငံသားရေးဌာနကတာဝန်ရှိသူတွေထွက်ဆိုရမှာလေဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်တွေကို USAID ကအကူအညီပေးနေတဲ့ကိစ္စတွေကိုလည်းတင်ပြခဲ့ကြပါတယ်။ Cox's Bazar မှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေအရေးကိစ္စအမေရိကန်အစိုးရကဘယ်လိုကူညီပေးနေသလဲဆိုတာကိုလည်းကျန်းမာပွဲကိုတက်ရောက်လာတဲ့လွှတ်တော်အမတ်တွေကမေးခွန်းထုတ်ဆွေးနွေးခဲ့ကြပါတယ်။ဆက်ကော်မတီဥက္ကဋ္ဌ Sherman ကတော့ကျားနာပွဲမှာထွက်ဆိုခဲ့သူတွေတဲပါဝင်ခဲ့တဲ့တောင်နဲ့အလဲအာရှရေးရာအမေရိကန်ယာယီလက်ထောက်နိုင်ငံသားရေးဝန်ကြီးအဲလစ်ဝဲလ်စ်ကိုရိုဟင်ဂျာအရေးမှာရခိုင်ပြည်နယ်မြောက်ပိုင်းကိုဘင်္ဂလားဒေ့ရှ်လွှဲပြောင်းပေးရေးအမေရိကန်အစိုးရရဲ့ရည်တည်ချက်သဘောထားအခုလိုမိခဲ့ပါတယ
် is whether the United States will take the position that if
ရိုဟင်ဂျာတွေကိုမြန်မာအစိုးရကနိုင်ငံသားခံယူခွင့်မပေးဘူးကာကွယ်မပေးဘူးဆိုရင်ရခိုင်ပြည်နယ်မြောက်ပိုင်းကိုဘင်္ဂလားဒေ့ရှ်ဘက်ကိုလွှဲပြောင်းပေးဖို့ကိုအမေရိကန်အစိုးရကထောက်ခံမလား
ဒါနဲ့ပတ်သက်လို့ယာယီလက်ထောက်နိုင်ငံသားရေးဝန်ကြီး Alice Wells ကအခုလိုဖြေဆိုသွားပါတယ
် I think it's a traditional position of the State Department that we support the territorial integrity of countries.
နိုင်ငံသားရေးဌာနရဲ့အစီအလာရရည်ချက်ကတော့နိုင်ငံတွေရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုနဲ့နိုင်ငံတွေရဲ့နေမြေပိုင်ဆိုင်မှုကိုလေးစားထောက်ခံဖို့ဖြစ်တယ်လို့ကျွန်မယူဆပါတယ်
အောက်လွှတ်တော်ဆက်ကော်မတီဥက္ကဋ္ဌ Sherman ရဲ့အကြံပြုချက်နဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုဆိုင်ရာမြန်မာတမ်မတ်ကြီးဦးအောင်လင်းကို VOA ကဆက်သွယ်မေးမြန်းရမှာသူကအခုလိုတုံ့ပြန်ဖြေကြားခဲ့ပါတယ
်။ကျွန်တော်တို့ရဲ့ဒီတိကဆက်ဆံရတာအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနဖြစ်ပါတယ်။နိုင်ငံသားရေးဝန်ကြီးဌာနကိုလမ်းညွှန်တာကတော့အမေရိကန်သမ္မတအိမ်တော် White House ဖြစ်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောတဲ့ကိစ္စကိုပဲကျွန်တော်တို့အဓိကရည်ယူဆောင်ရပါတယ
်။ဆက်ကော်မတီဥက္ကဋ္ဌ Sherman ရဲ့အကြံပြုချက်ဟာစီလျော်မှုမရှိတဲ့အပြင်ဒေတာရင်းအကြောင်းအရာတွေကိုသူ့အနေနဲ့နားမလည်ဘူးဆိုတာထင်ရှားကြောင်းမြမအရေးကျွမ်းကျင်သူ George Town တက္ကသိုလ်ဂုံတူးဆောင်ပါမော့ခ David Steinberg ကအခုလိုမှတ်ချက်ပေးပါတယ
်။ This inappropriate suggestion shows a remarkable lack of understanding
အကြံပေးတင်ပြချက်ဟာဒေတာရဲ့ကြီးမားကျယ်ပြန့်လာတဲ့လူမှုရေးနိုင်ငံရေးအကြောင်းနဲ့အဲ့ဒီဒေတာရဲ့ထိလွယ်ရှလွယ်အနေအထားကိုလုံးဝနားမလည်ဘူးဆိုတာပြသနေတာဖြစ်ပါတယ်ဒီလိုမျိုးအကြံပေးတင်ပြချက်ဆိုတာကိုဘယ်အစိုးရကမှလက်ခံမှာမဟုတ်ပါဘူး
။ကြားနာပွဲအတွင်းအမေရိကန်နိုင်ငံသားရေးဌာနကတာဝန်ရှိသူတွေနဲ့အပြန်အလှန်မေးခွန်းထုတ်ပြောဆိုရမှာလွှတ်တော်အမတ် Sherman ကဘင်္ဂလားဒေ့ရှ်ကိုရခိုင်ပြည်နယ်မြောက်ပိုင်းဆွဲပြောင်းပေးရေးအကြံပြုချက်နဲ့ပတ်သက်လို့အရင်ကဆူဒန်ကနေတောင်ဆူဒန်အဖြစ်ခွဲထွက်ခဲ့တုန်းကအမေရိကန်ကထောက်ခံခဲ့တဲ့ကိစ္စကိုနှိုင်းယှဉ်ပြောသွားခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ပါမော့ခ် Steinberg ကအခုလိုတုံ့ပြန်ခဲ့ပါတယ်။
Sudan decided it was going to go
because နိုင်ငံကိစ္စကသူတို့ကိုယ်တိုင်ဆုံးဖြတ်တာဖြစ်ပြီးတိုင်းရင်းသားတွေအချင်းချင်းကွဲတဲ့ကိစ္စဖြစ်ပါတယ်။နောက်ပြီးဆူဒန်အစိုးရဘက်ကလည်းနောက်ဆုံးမှသဘောတူခဲ့တာပါ။ဒါပေမဲ့မြန်မာအစိုးရကဒီလိုခွဲပြရမယ့်ကိစ္စသဘောတူမှာမဟုတ်သလိုဘင်္ဂလားဒေ့ရှ်အစိုးရဘက်ကလည်းသဘောတူမယ်လို့အာမခံမှာမဟုတ်ပါဘူး။ပ ဘာလို့လဲဆိုတော့ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာတွေကိုလက်ခံကျင်တာမဟုတ်ပါဘူးဒီလွတ်တော်အမတ်ရဲ့ပြောဆိုချက်ဟာလက်တွေ့နဲ့ကင်းကွာနေပါတယ်
ကယ်လီဖိုးနီးယားပြည်နယ်အခြေစိုက်ရှမ်းစာပင်နယ်ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ရဲ့တုံ့ပြန်ချက်ကလည်
းအာကျွန်တော်အမြင်တော့အဲ့ဒီဟာတော့မဖြစ်နိုင်ဘူးလို့ထင်တယ်ဘာဖြစ်လို့ဆိုလို့ရှိရင်ကျွန်တော်ရခိုင်ပြည်နယ်ဟာကျွန်တော်တို့ပြည်ထောင်စုမြန်မာနိုင်ငံပိုင်တဲ့အဲနေမီဖြစ်တယ်ကျွန်တော်တို့ပိုင်တဲ့ဖြစ်တယ်အဲ့ဒီနေမီကိုကျွန်တော်တို့တိုင်းတစ်ပါးကိုပေးရမယ်ဆိုရင်ဒါတော့လုံးဝကျွန်တော်တို့အနေနဲ့တော့လက်မခံနိုင်ဘူးအာဒါပေမဲ့ဒီရခိုင်မြောက်ပိုင်းမှာဒီအာဒုက္ခတွေကြီးကိုအာချီရှုဖို့ကုညီဖို့ဘင်္ဂလားဒေ့ရှ်မကလို့ကျွန်တော်တို့ကုလသမဂ္ဂကတခြားနိုင်ငံကဝင်ပြီးတော့မှကုညီပေးမယ်ဆိုရင်ကျွန်တော်တို့အနေနဲ့တော့အာချုပ်ဆိုပါတယ
်အခုလိုနိုင်ငံတနိုင်ငံရဲ့နေမြေပိုင်နဲ့ကျူးလွန်မှုနဲ့ပတ်သက်တဲ့အမေရိကန်အောက်လွှတ်တော်အမတ်ရဲ့အကြံပြုချက်အပေါ်မှာဘင်္ဂလားဒေ့ရှ်နဲ့ရောမြန်မာနဲ့ပါဆက်ဆံရေးကောင်းမွန်တဲ့အိန္ဒိယအနေနဲ့ထောက်ခံမှာမဟုတ်ဘူးလို့အိန္ဒိယထုတ်သတင်းတွေမှာဖော်ပြခဲ့ကြပါတယ်ရှင်